ကချင်လူသားချင်းစာနာမှုကော်မတီ KHCC နဲ့မြို့သားပြည်နယ်သင်းမြတ်ရေးနဲ့ညီညာရေးကော်မတီ NRPC တို့တွေ့ဆုံပြီးတော့ကချင်ပြည်နယ်ကစစ်ဘေးရှောင်နေတဲ့ပြည်နယ်ရေးအတွက်ဒီနေ့မှဆွေးနွေးခဲ့ကြပါတယ်။တမတော်အနေနဲ့တိုင်းရင်းသားဒေသတွေမှာစစ်ရှင်လျှော့ပြီးတော့ညီညာရေးတည်ဆောက်မှသာစစ်ဘေးရှောင်နေတဲ့အမြန်ပြည်နယ်လိမ့်မယ်လို့လည်းကချင်ဖွဲ့ကပြောပါတယ်။ဒီအကြောင်းကတော့ VM မြန်မာပိုင်းသတင်းတော့ကိုထောက်ခန်းကသတင်းပေးပို့ထားပါတယ်ဗျာ။
မြန်မာစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေကြောင့်နေရွှေကထွက်ပြေးခဲ့ရတဲ့စစ်ဘေးဒုက္ခသည်တွေဂွန်နိကာရှိရှိဘေးကင်းလုံခြုံစွာနေရွှေပြန်နိုင်ရေးပြည်စင်ဆောင်ရွက်တဲ့အနေနဲ့ကချင်လူသားချင်းစာနာမှုကော်မတီ KCC နဲ့အမျိုးသားပြည်လည်တင့်မြေရေးကော်မတီ NRPC တို့ဒီကနေ့မနက်ပိုင်းကနေပြည်တော်မှာတွေ့ဆုံခဲ့ကြတာပါဒီဆွေးနွေးတာနဲ့ပတ်သက်လို့အမျိုးသားပြည်လည်တင့်မြေရေးနဲ့ငြိမ်းချမ်းရေးကော်မတီ NRPC အဖွဲ့ဝင်ဦးထွန်းလုံးက
ဒီစစ်ဘေးကြောင့်ဒီရဆုံးမှာရတဲ့ပြည်သူတွေအတွက်ဒီလာတဲ့စာနာပရိုဂရမ်တွေဆိုင်ရာကူညီမှုတွေပေးနိုင်လို့ပဲဒီဘက်ဆောင်ရွက်ပေးရရှိပါတယ်။ဒီနေ့ဆွေးနွေးပွဲမှာဒါပြည်ပြည်ရဲ့အင်းမဒီရဆုံးမှာရဲ့ IDP တွေနဲ့၎င်းတို့နေရာကိုဒါဒုတိယအချင်းချင်းနဲ့ဒီကိစ္စလို့ပြောတာပြန်ရပြေးဆိုင်နေနိုင်တယ်လို့ IDP တွေအဲ့တော့လိုရနေတဲ့ဒီလာတဲ့စာနာပရိုဂရမ်တွေကူညီပေးနိုင်ဖို့ IDP စာနေပေးနိုင်ဖို့ပြည်သူတွေကိုဆွေးနွေးမှာဖြစ်ပါတယ်။IDP အရေးကြီးတာလည်းဒီနေ့ရက်ပြည်မှာတောင်ပြည့်ပြီးပူဇော်ပြီးဖြစ်ရမယ်ဆောင်ရွက်ပြရမယ်လုံခြုံရေးတာဖြစ်ရမယ်အားလုံးနဲ့အတိအကျဖြစ်ပါတယ်ကျွန်တော်တို့ရဲ့ပြည်နယ်ဒီကောင်းတော်ရင်းနဲ့လူ့ဘောပြည့်စုံနေရမှာဒီလူ့ဒီဥပ္ပီဟောက်ဖြစ်တဲ့နိုင်ငံမှာဒီဟောက်ဖြစ်နေတဲ့ IDP ရဲ့နေရာတဲ့လုံခြုံရေးကိုဆွေးနွေးကြဆောင်ရွက်နိုင်ဖို့ဒီအနာဂတ်ပြည်ရတာဆောင်ရွက်ဖြစ်ရဖြစ်ပါတယ
်စစ်ဘေးရှောင် IDP တွေနေရပြန်ပို့နိုင်မှုမှာတမန်တော်အနေနဲ့တိုင်းနာဒေသတွေမှာစစ်စင်လျှော့ချပြီးငြင်းငြင်းတည်ဆောက်ဖို့လိုအပ်တယ်လို့ကချင်လူသားချင်းစာနာမှုကော်မတီဥက္ကဋ္ဌဒေါက်တာခလန်းဆွန်ဆန်ကပြောပါတယ
်။အဲဒီဒီကြီးကပြန်ပြီးပြသစစ်ရေးနဲ့အဆောဆက်နေတဲ့ပြည်ထောင်တမန်တော်ကလည်းတိုင်းနာပုံမှာယုံကြည်စွာရှင်းအမည်ရှင်းနေတယ်လို့ပါပါတယ်။တိုင်းနာဒေသကလို့စစ်စင်လျှော့ပြီးအဲဒီဒီများယုံကြည်မှုရှိတဲ့ကြည်ဒီကိစ္စကမ္ဘာရှိတော်ကြီးရဲ့အနေနဲ့စံပြီးသောချင်းကိုထူထောင်အောင်ဆောင်ရွက်နေချင်းတွေနေချင်းရေးပြီးဆုံးနေချင်းမှုဒီဆောက်ရေးအတွက်လုံဆောင်နေပါက IDD နေရာတည်းရအခြေအနေတို့ကိုအခုချင်းကိုတော်ပြန်အောင်မြေစွာဆောင်ရွက်နေတာဖြစ်ပါတယ
်မြမတက်မတော်ကလေးလက်တာတစ်ဖက်သက်ပြည့်ရစေကြောင်းကြီးညာခဲ့တဲ့2018ခုနှစ်ဒီဇင်ဘာနောက်ပိုင်းကစလို့ကချင်စစ်ဆောင်တွေနေရပြန်နိုင်ရေးအတွက်အစိုးရရဲ့အမျိုးသားပြန်လည်တင့်မြင်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC နဲ့ကချင်လွတ်လပ်ရေးအဖွဲ့ KI ကိုကြားမှာဆွေးနွေးကြပြီးစတင်ခဲ့တာပါဒီနှစ်အစောပိုင်းမှာတော့ဝိုင်းမော်မြို့နယ်နတ်ဆိုင်ရင်ကြီးရွာကစစ်ဆောင်မိသားစု20လောက်လူဦးရေ100ကျော်ဟာနေရပြန်လာကြပြီးမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကမိုင်းရှင်းလင်းနာတွေအပါအဝင်လိုအပ်တာတွေကူညီပေးခဲ့ပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းက KCC နဲ့ NRPC တာဝန်ရှိသူတွေတွေ့ဆုံပြီးနောက်ထပ်ဒုက္ခတွေတွေနေရပြန်နိုင်ရင်ဆွေးနွေးခဲ့ကြပါသေးတယ်မြမတမတော်နဲ့ KIA တို့ဟာ2017ခုနှစ်မှာတကြောပြန်တိုက်ပွဲဖြစ်လာတာအခုနဲ့ဆို9နှစ်ကျော်လာပါပြီတိုက်ပွဲကြောင့်မြကြီးနာမိုးကောင်ဗမော်တို့မှာစစ်ပေးဆောင်စကန်တွေဖွင့်လှစ်ထားပြီးစစ်ပေးဆောင်တရင်ကျော်ကြီးခိုလုံနေရပါတယ်ခင်ဗျာ